Cancer yoga ku kuta nai bu tuti tana lojai de akama pongman bisa tui phi mu pongzan rui ku tui shi geja ya bare. Di tui shi mu jau anaga se kuta mu ha ta ujian tuja je achegan kuta mu miu pila le me lule pinya shin rui ka su bare. Epi darin gu achegan biro utte maundanga timpia ma ba shi.
Cancer yoga ye dabao gu taipan pinya ga polu dabao pao la ra re miya. ดูเดียวชี้เยยอกาตบาวะกูปูน้าเลยพี่ตู้ชี้เฉกันกูจานายบ่ดิกะนี่เสปิญญากะจูซานี่บาเดแคนเซอร์ฮาอพุเจอิมมิวนิวเดกะซูวะเดอพุเจตะเมียวโลน้าเลยจาบาเดเปลี่ยนปัวตับบาเดอะดิโลพี่อะดากะเซลล์โลอังกฤษโลขอเดอนุจิมันจองเนจิมะเมียเดคลาสซีเลฤกะปုံมันปัวดโลมะหุเพไถ่ชุโลเมียละออปัวเมียดาโลบาแคนเซอร์เยตะบอกกูอเมริกันไนงา
อะลิแกนิคอลิกก็ปอมอกขะดอยมุนตูก็อะคุโลရှင်းပြပါတယ်ကင်ဆာဆိုတာကလစီတွေအများကြီးပွားလာတယ်လိုအပ်တာထက်ပိုပြီးပွားလာလို့ပေါ့နော်အာလူတိတ်တိတ်မများဘူးလို့ထင်ရတဲ့အရာကတော့ဟိုမျိုးရိုးဗီဇပြောင်းလဲသွားလို့ကင်ဆာဆိုတာမျိုးရိုးဗီဇမှာအချက်လက်ပြောင်းလဲသွားလို့အိတ်ကနေဖြစ်လာတယ်ကျော်ကပေါ့တိတ်ပါပညာရှင်တွေကမတူတဲ့ကင်ဆာ19မျိုးရဲ့နမူနာ16000ကျော်က
မျိုးရိုးဗီဇအဆင့်ကိုလေ့လာကြပါတယ်ဂျီနိုမ်ပြအတိတ်ဘက်ကိုဆရာမယီမွန်သူကအခုလိုဆက်ရှင်းပြပါတယ်မျိုးဗီဇအချက်လက်တွေအကုန်လုံးစုစည်းထားတဲ့ဟာကိုဒါဂျီနိုမ်လို့ခေါ်ရပေါ့နော်အလွယ်ပြောရလို့ရှိရင်တော့ letter 4မျိုးပေါ့ဒါတို့ဖွဲ့စည်းပုံ4မျိုးပေါ့ဆိုတော့ATGC ဆိုတဲ့အဲ့ဒီ4မျိုးပေါ့အဲ့ဒီ4မျိုးကိုဘယ်လိုစီလဲပေါ့မူတည်ပြီးတော့အချက်လက်တွေကပြောင်းလဲသွားတယ်ဘယ်လိုမျိုးစီလို့ရလဲမျိုးစုံစီလို့ရတယ်ပေါ့နော်အဲ့တော့လူတွေက လူတယောက်ချင်းစီတယောက်ချင်းစီမှာအဲ့ဒီစီတဲ့ပုံစံကနည်းနည်းလေးကွဲသွားတယ်ဆိုတော့အဲ့တော့ကင်ဆာဖြစ်တဲ့အချိန်မှာတချို့ကင်ဆာဆဲလ်တွေကမျူတေးရှင်းလို့ခေါ်တဲ့တွေ့ဖီမှုပေါ့ပုံမှန်အာအစီအစဉ်ကနေပြီးတော့ပုံမှန်အချက်လက်ကနေပြီးတော့တွေ့ဖီသွားတယ်ဒါကိုမျူတေးရှင်းလို့သုံးကြတယ်ပေါ့နော်အဲ့တော့အဲ့ဒီမျူတေးရှင်းကိုတိလာခြင်းအပြင်တိရုံနဲ့မကောင်မျူတေးရှင်းတစ်ခုချင်းစီကိုတိရ ရတယ်ဒီ technology ကတိုးတက်လာတဲ့အတွက်ဒီဂျီနိုမ်တစ်ခုလုံးရဲ့ season တိုင်းကိုဘယ် cell ပဲဖြစ်ဖြစ်ယူလိုက်လို့ရှင်ဒါဒီဒီဟာကိုဒီအချက်လက်ကိုစူးစီးလို့ရတယ်ပေါ့နော်သိပ္ပံပညာရှင်တွေကအ
ဲဒီလိုမျိုးရိုးဗီဇလေးလာချက်ကနေကင်ဆာဖြစ်ရတဲ့အကြောင်းကိုပြောနိုင်တဲ့ပုံမှန်ကနေတွေးဖြေတဲ့အမှတ်အသား58ခုကိုဖော်ထုတ်လို့ရခဲ့ကြပါတယ်အဲဒီအမှတ်တရုပ်တွေကိုအင်္ဂလိပ်လိုတော့ mutational signatures တို့ခေါ်ပြီးမျိုးဗီဇသွေးဖြီမှုအမှတ်သားများလို့ပြောရမယ်ထင်ပါတယ်။ဆရာမရေမွန်သူကအခုလိုဆက်ရှင်းပြပါတယ်
။အရှင်တော့ကတော့ကင်ဆာဆိုတာခုနပြောတဲ့အတိုင်းပဲဟိုကလစီတွေအများကြီးပွားလာလိုအပ်တာတွေပိုပြီးပွားလာလို့ဖြစ်လာတဲ့အတွက်လူတွေကအဲ့ချိန်တော့ကတော့ဘယ်ဆေးပဲဖြစ်ဖြစ်ပွားနေတဲ့ cell တွေပွားနေတဲ့ကလစီတွေကိုတတ်နိုင်တဲ့ဆေးဆိုလို့ရှိရင်တုံးကြရပေါ့နော်။အဲ့ခါကျတော့ကိုယ်ခန္ဓာထဲမှာဒီကင်ဆာမဖြစ်ပဲနဲ့လည်းပုံမှန်ပွားနေတဲ့ကလစီတွေရှိတယ်ပွားစရာလိုတဲ့ကလစီတွေရှိတယ်အထူးသဖြင့်ဟိုအထဲပုံမဲ့ရုပ်ပေါ့ယူရင်းချင်စီထဲမှာပေါ့အဲ့ဒီတဲကကလစီပွားလာပြီးတော့ဒီဟိုကိုခန္ဓာထဲကသွေး cell တွေဖြစ်လာဖို့အတွက်သွေးကလစီတွေဖြစ်လာဖို့အတွက်ပေါ့အဲ့ဒါလိုအပ်တယ်အဲ့ဒါကြောင့်မလို့အဲ့ချိန်တော့ကင်ဆာကုတဲ့ဆေးတွေကဟာကင်ဆာ cell တွေကိုပဲကင်ဆာကလစီတွေကိုပဲတေချာထိုးစစ်စင်တာမဟုတ်ဘူးပေကလစီပဲဖြစ်ဖြစ်အပေါ်မြန်တဲ့ကလစီဆိုလို့ရှိရင်ဒီဆေးနဲ့ဒီဆေးနဲ့ထိတယ်ပေါ့နော်အဲဒါကြောင့်မလို့လူတွေကမိမကောင်းဖြစ်တယ်ဆိုတာအဲ့ဒါကြားတာပေါ့
ကင်ဆာရဲ့ဗီဇရုပ်တွေကိုအခုလိုလေ့လာလို့ရလာတာကဆက်တွေရဲ့စွမ်းအားကိုကောင်းလာလို့ပါအဲ့ဒီမျိုးဗီဇသွေးဖြီမှုအမှတ်အသားတွေကတယောက်နဲ့တယောက်မတူကြပါဘူးဒီဗီဇအမှတ်အသားတွေအကြောင်းကိုကမ်ဘရစ်တက်သူကမျိုးဗီဇစိတ်ပညာနဲ့ဇီဝသတင်းအချက်လက်ပညာပေါ်မောက်ခSarina McSignal ကအခုလိုပြောပါတယ
် Mutational signatures gives you additional information for
ဗီဇသွေးဖြီမှုအမှတ်တရတွေကလူတစ်ယောက်ချင်းရဲ့ကင်ဆာရောဂါဆိုင်ရာအချက်လက်တွေကိုပေးပါတယ်တယောက်ချင်းလိုက်ထူးခြားကွဲပြားပါတယ်ဒါကအရင်တော့ကျမတို့မမြင်ခဲ့ဘူးတဲ့အကြောင်းညာပါဒါပေမဲ့အခုခါမှာတော့ဘာတွေလွဲမှားနေလဲဆိုတာကိုအဲ့ဒီပွားများတဲ့ပုံစံတွေကိုကြည့်ပြီးတော့ပြောလာနိုင်တာပါဒါကတော့လုံးဝကိုတည်င်းအချက်လက်အစ်စ်ပါပဲ
အဲ့ဒီလိုဗီဇသွေးဖြီမှုပုံစံတွေကလူတယောက်ရဲ့ကလစီတွေအတွင်းမှာပြဿနာရှိနေရင်လည်းပေါ်ပေါက်လာတတ်ပါလေဒါမှမဟုတ်ဆေးလိပ်လို ဓာတုပစ္စည်းတွေလိုခန်းလွန်ရောင်ကြည့်လို့အစရှိတဲ့ပဝဲကျင်ဆိုင်ရာအကြောင်းချက်တွေကြောင့်လည်းဖြစ်ပေါ်လာတတ်ပါတယ်။ဒါကြောင့်အဲဒီဗီဇသွေဖီမှုပုံစံတွေရဲ့အကြောင်းကိုသိနာလည်ဖို့အရေးကြီးပါတယ်။ဘာစည်းဝါးကိုဘလို့တုံ့ပြန်တယ်လဲနားလည်ဖို့လိုပါတယ်။ဒါမှလူနာတယောက်ချင်းပေါ်မူတည်ပြီးကုသနိုင်မှာပါ။ဒါကြောင့်ကင်ဆာကုသရေးပညာမှာဗီဇအစဉ်လေ့လာရေးကိုလည်းထက်သွင်းလာခဲ့ကြပါတယ်။စေပညာဟာဝေဒနာရှင်တဦးချင်းစီရဲ့ဗီဇအစဉ်အထိအနုစိတ်နားလည်ကုသရေးကိုကူးပြောင်းနေပါပြီ။အနာဂတ်စေပညာဟာလူတူးချင်းလေ့လာခြေခံတဲ့စေပညာတမမဟုတ် personalized medicine ဖြစ်လာဖို့ကြိုးစားနေပါတယ်လို့ပမောက္ခတော်ကြီးမွန်သူကပြောပါတယ်ခင်ဗျာ။